တချင်းဖြစ်ပက်တင်တဲ့မစ်ဆိုင်းတို့နောက်ဆုံးအချိန်ဆက်သက်မှုကိုမြောက်ကိုရီးယားကောင်ဆောင်ကင်ချွန်ကြည့်ရှုနေတဲ့ဗီဒီယိုကိုမြောက်ကိုရီးယားကဒီကနေ့ပဲပြသလိုက်ပါတယ်။ Hwasong-15 လို့မည်ပေးထားတဲ့မစ်ဆိုင်းတုံးကိုတော့ပျုံယမ်းမြို့တော်မြောက်ဘက်စမ်းသပ်စခန်းကနေမနေ့ကပဲပြစ်လွတ်လိုက်တာဖြစ်ပြီးကီလိုမီတာ 4,500 အမြင့်ထိရရှိခဲ့တဲ့ပြီးတဲ့နောက်ကီလိုမီတာ 1,000 လောက်ပြန်တန်းပြီးချိန်မှာတော့ကိုရီးယားကျွန်းဆွယ်ရှိပဲဂျပန်နိုင်ငံပိုင်တည်ထောင်စီးပွားရေးဆောင်ရေနံနမိတ်ကိုကြာရောက်ခဲ့တာပါ။မြောက်ကိုရီးယားကောင်ဆောင်ကတော့စမ်းသပ်မှုအောင်မြင်တဲ့အကြောင်းနဲ့နျူကလ িয়ার စွမ်းရည်ကိုတမိုင်းဝင်ပိုင်ဆိုင်လိုက်ကြောင်းဂုဏ်ယူပြောဆိုခဲ့ပါတယ်။ကြမ်းကျင်သူတွေကတော့ Hwasong-15 မစ်ဆိုင်းတုံးဟာအမေရိကန်ပြည်အောင်စုထိပြစ်ခတ်နိုင်စွမ်းရှိတယ်လို့ပြောနေကြပေမဲ့နျူကလ িয়ার ထိပ်ဖူးတပ်ဆင်ပြစ်လွတ်ဖို့အတွက်ကတော့လေးလံလွန်းတဲ့အတွက်မဖြစ်နိုင်ကြောင်းပြောဆိုနေကြတာပါ။မစ်ဆိုင်းတုံးတွေဟာကမ္ဘာလေတူထဲပြန်လည်ဝင်ရောက်နိုင်အောင်မြောက်ကိုရီးယားကတည်ဆောက်နိုင်စွမ်းရှိရလားဆိုတဲ့ပေါ်မှာလည်းတန်တရားရှိနေကြပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းစွမ်းရည်ပေါ်တန်တရားအမြင်တွေရှိနေပြီပဲလေ။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကတော့ကမ္ဘာကြီးကိုစစ်ပွဲရေးနဲ့နှိစက်အောင်တွန်းပို့ရရောက်နေတဲ့အကြောင်းပြောဆိုလိုက်တာပါ။အမေရိကန်ကမြောက်ကိုရီးယားနဲ့စစ်ဖြစ်ဖို့ကြိုးပမ်းနေတာမဟုတ်ကြောင်းနဲ့မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေလိုရန်လိုတဲ့လူရော့တွေကြောင့်စစ်ဖြစ်လာနိုင်တဲ့အကြောင်းမနေ့ကကုလသမဂ္ဂလူညွန့်ကောင်စီအရေးပေါ်စီဝေးမှာသံတမန်ကြီးဟေးလီကတတိပြေးသွားပါတယ်။စစ်ဖြစ်ခဲ့မယ်ဆိုရင်လေမြောက်ကိုရီးယားချိန်မုန်းခံရမှာဖြစ်တဲ့အကြောင်းတတိပြေးပြောဆိုခဲ့တာပါ။မြောက်ကိုရီးယားနဲ့တန်တမာရေးစီရေးသိပ္ပံနဲ့နည်းပညာကုသရေးဝန်ကြီးဆက်ဆံတွေအားလုံးဖြတ်တောက်ဖို့လေကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတန်မာချီဟေလီကတိုက်တွန်းသွားပါတယ်။